ကဘာဗလာဘောလုံးပြိုင်ပွဲအုပ်စုနောက်ဆုံးပွဲစဉ်တွေကိုဇွန်လ25ရက်နေ့ကရှင်းပြကစားကြတာမှာအုပ်စုအေမှာဆော်ဒီအာရေဗျနဲ့ဥရုဂွေတို့အနိုင်ရပြီးအုပ်စုဘီမှာအီရန်ပေါ်တူဂီတကူစီတီးစပိန်မော်ရိုကို2ဂိုးစီတီးကျသွားပါတယ်အုပ်စုရဲ့နောက်ဆုံးရလဒ်တွေကတော့ဥရုဂွေက3ပွဲနိုင်6မှတ်ရုရှားက2ပွဲနိုင်2ပွဲရှုံး6မှတ်ဆော်ဒီအာရေဗျက2ပွဲနိုင်2ပွဲရှုံး3မှတ်နဲ့အီဂျစ်က3ပွဲရှုံး1မှတ်မရပါဘူးဒါကြောင့်ဥရုဂွေကအုပ်စုပထမရုရှားကအုပ်စုဒုတိယနဲ့16သင်းရှုံးထွက်အဆင့်ကိုတက်သွားပါပြီအုပ်စုဘီနောက်ဆုံးရလဒ်တွေကတော့စပိန်ကတပွဲနိုင်2ပွဲတီး9မှတ်ပေါ်တူဂီကလည်းတပွဲနိုင်2ပွဲတည်ရေ9မှတ်အီရန်ကတပွဲနိုင်2ပွဲရှုံးတပွဲတည်ရေ4မှတ်မော်ရိုကိုကတပွဲတည်ရေ2ပွဲရှုံး1မှတ်အတီးတီးရထားပါတယ်စပိန်နဲ့ပေါ်တူဂီတို့ရမှတ်တူပေမဲ့တွင်းကိုကွာခြားချက်အရစပိန်ကအုပ်စုပထမပေါ်တူဂီကအုပ်စုဒုတိယနဲ့16သင်းရှုံးထွက်အဆင့်ကိုတက်သွားပါပြီအုပ်စု A နဲ့ B မှာနောက်တစ်ဆင့်တက်မဲ့အသင်းတွေထွက်လာပြီဖြစ်တဲ့အတွက်16သင်းရှုံးထွက်အဆင့်မှာဥရုဂွေးနဲ့ပေါ်တူဂီစပိန်နဲ့ရုရှားတို့ရှင်းနေကြမှာဖြစ်ပါတယ်မြန်မာစံတော်ချင်းဇွန်လ26ရက်အင်္ဂါနေ့ည7:00နာရီခွဲမှာတော့အုပ်စု C ကဩစတြေးလျနဲ့ပီရူဒိမ့်မဲ့နဲ့ပြင်သစ်မြန်မာစံတော်ချင်းဇွန်လ28ရက်ဗိုဒူးနဲ့မနေ့7နာရီခွဲမှာအုပ်စု D ကအိုင်စလန်နဲ့ခရိုအေးရှားနိုင်ဂျီးရီးယားနဲ့အာဂျင်တီးနားတို့အုပ်စုနောက်ဆုံးပွဲတွေကိုရှင်းပြကစားကြမှာဖြစ်ပါတယ်